လားမဆန်တဲ့တိုက်ခိုက်မှုတွေဖြစ်လာရင်လေတယောက်နဲ့တယောက်မတိကြပါမယ်လေကျင်ကျင်နာနာနဲ့အကူအညီပေးကြတာတွေတွေ့ရပြန်တော့လေလူတွေချင်းချင်းသူတို့လိုမျိုးစိတ်မွေးနိုင်လို့ရှိရင်ကဘာကြီးငြင်းချမ်းမှာပဲလို့တွေးမိတယ
်ဘရာဇီးမျိုးကတိုက်ခိုက်မှုတွေအကြောင်းလားမဆင်မြမောကဘာမှာအဆိုးမြင်နေကြတာကလူနည်းစုပါဗျာအများစုတက်ကတော့ရေးချောင်းဖြစ်လာလို့ရှိရင်ကိုနဲ့မသိရင်တော့မှကူညီချင်တဲ့စိတ်ကသူ့လိုလိုဖြစ်လာတာပါ
ဟုတ်ပါရဲ့ကိုသားညုံရဲ့ Brussels မြို့မှာတိုက်ခိုက်မှုတွေဖြစ်တော့ဒီ Brussels မြို့သူမျိုးသားတွေကဒုက္ခရောက်နေကြတဲ့သူတွေသူတို့အိမ်မှာလာပြီးတော့နေလို့ရပါတယ်ဆိုပြီးကမ်းလှမ်းနေရှင်ဒီနေရာမှာလူမှုကွန်ရက်တွေရဲ့အခန်းအလဲအရေးကြီးတယ်အထူးသဖြင့် Twitter ပေါ့အိမ်တကားဖွင့်ထားပါတယ်တို့ကူညီချင်ပါတယ်တို့ကိုပြင်တစ်ပါတာနဲ့ Twitter ပေါ်မှာ tweet လုပ်ကြတယ်လေလေစိမ့်နဲ့မိရထားဘူရာယုံတွေမှာတိုက်ခိုက်တာခံရပြီးတော့လမ်းတွေပိတ်တယ်နောက်အများပြည်သူသွားလာရေးအားလုံးရပ်ကုန်တယ်မလားအဲ့တော့တော်တော်များများအိမ်ပြန်ဖို့တော့မှဒုက္ခရောက်ကြရလေ။အဲ့ဒါကြောင့်မို့လို့ Brussels မြို့သူမြို့သားတော်တော်များများနဲ့ဒီစီးပွားရေးလုပ်ငန်းတချို့ကသူတို့ရဲ့အိမ်တွေ၊ရုံးခန်းတွေကိုဒုက္ခရောက်နေတဲ့သူတွေလာပြီးတော့နားခိုလို့ရအောင်လို့ Twitter ပေါ်မှာကြိုဆိုခဲ့ကြရတယ်ရှင့
်။အခုလိုမျိုးဒီကမ္ဘာလုံးစိတ်ဝင်စားကြတဲ့သတင်းမျိုးတွေဖြစ်တဲ့ခါတိုင်းမှာဒီလူမှုကွန်ရက်တွေကတကယ်ကိုအသုံးဝင်တာဗျ။အထူးသဖြင့်ဒီ Twitter ကလက်ရှိဖြစ်နေတာကိုချက်ချင်းသတင်းပြန်တော့အောင်ဖြတ်နိုင်တာမို့လို့သတင်းတော်တွေကိုယ်တိုင်ကအားကိုးကြတာမို့လားမဆင်မြောက်ရဲ့
။ဟုတ်တယ်ရှင့်ဒီအထူးသဖြင့်ဒီသတင်းဆိုလို့ရှိရင်ကိုယ့်ရဲ့ပြမသတင်း website စီကိုသွားပြီးတော့ကြည့်လို့မရှိတဲ့သူတွေစီကိုကိုယ့်ရဲ့သတင်းရအောင်လို့ tweet လုပ်တာကထိရောက်တယ်လေကိုပေးခြင်းနဲ့ခေါင်းစဉ်ရဲ့အရှိမ hashtag ခံပြီးတော့ tweet လုပ်လိုက်တာနဲ့ကိုနဲ့ချိတ်ဆက်ထားတဲ့လူပေါင်းသိန်းသန်းစီကိုသတင်းချက်ချင်းအရောက်ပို့ပေးနိုင်တဲ့ဂျာဂန်တစ်ခုဆိုတော့အထူးသဖြင့်လူမှုကွန်ရက်အသုံးများတဲ့လူငယ်တွေအတွက်တိတ်ကိုအဆင်ပြေတယ်ကမ္ဘာပြည်နေရာမှာဘာပဲဖြစ်နေနေ Twitter ပေါ်တက်ပြီဆိုတာနဲ့သတင်းကိုသိရပြီလေ
အဲ့ကြောင့် Belgian နိုင်ငံမှာတက်ခတ်မှုတွေလည်းဖြစ်ရော #uberhouse ဆိုတာမျိုးကူညီခြင်းနဲ့ Twitter တွေချင်းပေါ်လာတာပေါ့ဗျပြောရမယ်ဆိုလို့ရှင် Twitter microblog ဒီလူမှုကွန်ရက်ဖြစ်လာတာ10နှစ်တောင်ကြာသွားပြီဗျ10နှစ်တွင်းမှာကမ္ဘာတစ်ပိုင်းမှာထူးခြားတဲ့အပြောင်းအလဲအတော်များများကို Twitter ပေါ်မှာမှတ်တမ်းတင်ထားနိုင်ခဲ့တာပဲဗ
ျအထူးခြားဆုံးကတော့ဒီ Arab နိုင်ငံတော်တော်များများမှာဖြစ်ခဲ့တဲ့ Democracy လူမှုအုံကြွမှုတွေပဲရှင်အဲ့ဒီ Arab Spring အုံကြွမှုတွေတော့ဆိုလို့ရှိရင် Arab ပြည်သူတွေ tweet လုပ်ကြလို့အခြေအနေတွေကိုသိရတယ်လေဘေဟာမှားတယ်ဘေဟာမှန်တယ်ဆိုတာမျိုးတော့ရှိတာပေါ့ဒါပေမဲ့ကျွန်တော်တို့လိုမျိုးသတင်းတောက်တွေအတွက်ကကြတော့ပြည်သူတွေရေးပြတဲ့ tweet တွေပေါ်မှာအခြေခံပြီးတော့မှသတင်းအဆောက်ကိုဆွဲလိုက်ခဲ့ကြရတာကတော့ညှင်းလို့မရဘူးရှင့်။နောက်ဂျပန်မှာဖြစ်ခဲ့တဲ့ငရင်ကြီးနဲ့ဆူနာမီတုန်းကဆိုလို့ရှိရင်လည်းဖြည့်ဆည်းမှုအတိုင်းအတာဘလောက်ကြီးလဲဆိုတာသိနိုင်ခဲ့ကြရတယ်မလား
။အဲ့ဒါကြောင့်လည်းဒီကမ္ဘာကျော်သတင်းထနာကြီးတွေမှာအလုတ်လုံနေကြတဲ့သတင်းတောက်တိုင်းမှာ Twitter account တွေရှိတာပေါ့ဗျ။ကမ္ဘာကောင်းဆောင်တွေဆိုလည်းသူတို့ပြောခြင်းနဲ့သတင်းစကားကို Twitter ပေါ်မှာရေးပြကြတာအစင်လာလူတော်မှဖြစ်နေပြီ။
လှုပ်ရှားမှုတွေဆိုလို့ရှိရင်လည်းဒီ Twitter ကြောင့်ပဲကမ္ဘာတစ်ဝန်းကလူတွေကြားမှာချိတ်ဆက်တောင်းဆိုမှုတွေလုံနိုင်ကြရဲ့ရှင့်ဥပမာနိုင်ဂျီးရီးယားက Boko Haram ဖြစ်သေးကြတဲ့ကျောင်းသူမိန်းကလေး250ကျော်ဖမ်းသွားခဲ့တာမှတ်မိတယ်မလားအဲ့ဒီမိန်းကလေးတွေကိုပြန်လွှတ်ပေးဖို့အတွက် #bringbackourgirls ဆိုပြီးတော့ Twitter ပေါ်မှာတောင်းဆိုကြတဲ့ tweet ပေါင်းက6တန်းကျော်ရယ်အဲ့ဒီမှာ American သမ္မတကတော့ Michelle Obama တောင်းပါတယ်ရှင့်
Twitter ကုမ္ပဏီကိုပူးတွဲထီထောင်တဲ့ Jack Dorsey ကဒီ2006 March 27ရက်နေ့မှာပထမဆုံး Twitter ကိုစပြီးတော့ရေးတင်ခဲ့တာ။အဲ့ဒီကတည်းကစလို့ဒီ Twitter မှာပုံမှန်သုံးတဲ့သူပေါင်းတစ်လမှာတန်ပေါင်း320လောက်ရှိတယ်လို့ Twitter ကပြောပါတယ်
။ကိုရေးချင်တဲ့အကြောင်းအရာခေါင်းစဉ်ရှင်းမှာထားတဲ့ Hashtag ရဲ့အကြောင်းပြန်တဲ့ @ sign နဲ့ reply ရဲ့တဆင့်ခံ tweet ပြန်လုပ်တဲ့ retweet ရဲ့ဆိုတာတွေက Twitter ကြောင့်ပေါ်လာတာပဲလေ။အထူးသဖြင့်အခုဆိုလို့ရှိရင်လူမှုကွန်ရက်တွေပေါ်မှာ Hashtag နဲ့ခေါင်းစဉ်တက်ကြတာပုံမှန်လိုတော့ဖြစ်နေပြီ။အရှိမ hashtag ခံပြီးတော့ဘာပဲရေးရေးအဲ့ဒီဟာကို online ပေါ်မှာလွယ်လွယ်ကူကူပြန်ချလို့ရတာကတော့တော်တော်လေးကောင်းတယ်။အရင်ဖြစ်ခဲ့တဲ့အကြောင်းအရာတွေကိုပြန်ချဖို့အဆင်ပြေတယ်ရှင်။ဥပမာ hashtag မြန်မာ hashtag မြန်မာ election ဆိုတာမျိုးပေါ့
။လက်ရှိဘာအကြောင်းတွေကရေးပန်းစားနေသလဲလူပြောများနေသလဲဆိုတာကို hashtag ကြောင့်လွယ်လွယ်ကူကူသိနိုင်ပါတယ်။အဲ့ဒီအကြောင်းနဲ့မှာကိုယ်လဲပါဝင်ဆွေးနွေးကျင်တယ်ဆိုရင်ဆွေးနွေးနိုင်သေးတယ်မဆင်မြမောရဲ့။
Twitter ကြောင့်မလို့အခုလိုကောင်းတာတွေရှိသလိုမျိုးအငင်းပွားကြကိစ္စတွေလည်းရှိတယ်ရှင်။လောလောလတ်လတ်ဆိုလို့ရှိရင်ဒီ Belgium နိုင်ငံ Brussels မြို့ကတိုက်ခိုက်မှုတွေဖြစ်ပြီးတော့တိတ်မကြဘူး။ #stopislam ဆိုတဲ့ tweet တွေပေါ်လာလို့တိုက်ခိုက်မှုတွေလှုပ်တာကအစွန်းရောက်တွေ Islam ဘာသာနဲ့ဘာမှမဆိုင်ပါဘူးဆိုတဲ့တုံ့ပြန်ချက်တွေလည်းအများကြီးထွက်လာတယ်ကိုသားညုံရဲ့
။အကြမ်းဖက်သမားတွေကိုယ်တိုင်က Twitter လိုမျိုးလူမှုကွန်ရက်တွေပေါ်မှာသူတို့ပေးကျင်တဲ့သတင်းစကားတွေကိုတင်တင်နေကြတာကလည်းပြဿနာတစ်ခုပြ။အကြမ်းဖက်မှုအားပြီးတဲ့ Twitter account ပေါင်းထောင်တောင်းချီကို Twitter ကုမ္ပဏီကပိတ်တော့ပိတ်ပစ်နေတာပဲ။ဒါပေမဲ့လည်းနောက်ထပ်အစ်စ်အစ်တွေကလည်းပေါ်ပေါ်လာတာပဲဗျ။အ
ဲ့ဒါကတော့လူမှုကွန်ရက်တွေရဲ့အားနည်းချက်ပဲကိုသားညုံရဲ့ဘလို့ပဲဖြစ်ဖြစ် online ပေါ်မှာတယောက်ကိုတယောက်သတင်းစကားပါနိုင်တဲ့ Twitter microblog ပေါ်လာတာကြောင့်ပြည်သူတွေကိုယ်တိုင်ရေးတဲ့ဒီသမိုင်းမှတ်တမ်းတွေရှိလာတဲ့ကိုပြောပြခြင်းတဲ့အကြောင်းကိုစာလုံးရေ140ကန့်သတ်မှုကြားကနေပြီးတော့ထိရအောင်ပြောပြခွင့်ရတာကတော့Twitter ရဲ့10နှစ်အတွင်းမှာအသုံးဝင်မှုတွေလို့ပြောရမှာဖြစ်ပါတယ်ရှင်။
်